မြန်မာနိုင်ငံမှာဆက်အနာတန်းကြီးနောက်ပိုင်းကြုံတွေ့နေရတဲ့နိုင်ငံရေးအကျပ်တဲတွေကိုဖြည့်ရှင်းပေးဖို့တိုက်တွန်းမှုတွေထွက်ပေါ်နေပေမဲ့မြန်မာစစ်ကောင်စီပြောခွင့်ရကတော့အပြတ်မောင်လုပ်သူတွေအကြမ်းဖက်လုပ်ရကျူးလွန်သူတွေအဖြစ်သတ်မှတ်ထားသူတွေနဲ့ဆွေးနွေးမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ဒါပေမဲ့လည်းစစ်အာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုအပြင်းအထန်ဆက်လက်နှိမ်နှင်းနေချိန်မှာစစ်ကောင်စီပြောခွင့်ရအကြောင်းပြချက်အပေါ်နိုင်ငံရေးသုံးသပ်သူတချို့ကမေးခွန်းထုတ်နေကြပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့တောက်ချာနေသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့နိုင်ငံရေးလေးလာသုံးသပ်သူတဦးနဲ့ဝါရင်တရားလွတ်တော်ရှင်းနေဦးချင်းမြင့်တို့ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့မလေးကသတင်းစာရှင်းလင်းပွဲမှာဗိုလ်ချုပ်ဇော်မင်းထွန်းကမတရားအသိနဲ့အကြမ်းဖက်အဖြစ်ကြီးညာခံထားရတယ်လို့လည်းမဆွေးနွေးနိုင်ဘူးလို့ပြောရင်အခုလိုပါထည့်ပြောခဲ့တာပါ
။ပြေဆုံးဆွေးနွေးရေးလမ်းကြောင်းဆိုတာကဤလိုလိုမျိုးသောတမိုင်းကြောင်းအစင်လာနဲ့ဖြစ်လာတဲ့လက်နက်ကင်ကနဲ့တွေးဆုံဆွေးနွေးရတာဖြစ်နိုင်တယ်။လက်တလောဖြစ်ပေါ်နေတဲ့အခွင့်အရေးပေါ်မှာအခွင့်ကောင်းယူပြီးလက်တလောဖြစ်ပေါ်နေတဲ့နေရာတွေမှာအခွင့်ကောင်းယူပြီးတော့ကြနိုင်ငံတော်ကိုနှောက်ယှက်ဖြည့်ဆည်းနေတဲ့သူများနဲ့တွေးဆုံဆွေးနွေးရအကြောင်းကိုရှင်
းဒါပေမဲ့နိုင်ငံတကာကပါစိုက်တွန်းနေတာတွေကိုလစ်လျူရှုပြီးနိုင်ငံရေးအရာဆွေးနွေးလို့တိတ်ငကိုတွေကမရှိတာပါလို့သုံးသပ်သူတွေကဆိုပါတယ
်ဒီအပိုင်းမှာနိုင်ငံတကာကလာရေးဒီဦးရှိပေါ့အဲ့ဒီဦးမှာတော့ official visa ပေါ့နော်ဟိုနိုင်ငံကိုကူစားပြုပြီးတော့တရားဝင်လာတာတော့အတူပြည်သူ့သမ္မတနိုင်ငံရဲ့ကူစား visa ဆုံးတော့ရှင်ပေါ့ဆိုတော့အဲ့ဒီ visa ပြန်မှကြီးလိုက်ရင်အားလုံးလာရေးရွေးချက်တွေကတော့ပမာပြီးမှာနိုင်ငံရေးအတွက်ဆောင်ဆွေးနွေးအခင်စားဖို့တော့လာပြီးတော့စက်ကောင်စီကိုတိုက်တွန်းနေတယ်။ဒါပေမဲ့အထမင်းရောက်ပါဘူး။ဟောဒီနေတော့ဖြစ်လိုက်ရင်ဘာအောင်ပြမယ်ဆိုတော့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနဲ့မဖြေရှင်းမယ်နဲ့ဘယ်လောက်ကိုလည်းအချက်ဖတ်ဖြေရှင်းမယ်ဆိုတဲ့ဆုံးဖြတ်ချက်ကစက်ကောင်စီဘက်မှာတော်တော်ပြင်းပြင်းထန်ထန်ခံခဲ့မှာရှိနေဆိုတဲ့သဘောတဘာဝကိုတွေ့ရတယ်။
အဲ့တော့ဘာကြောင့်အခုလိုဆွေးနွေးလို့စိတ်စက်ကောင်စီဘက်မှာမရှိရတာပါလဲလို့မေးရမှာဝိုင်းရှင်းနေကြည့်ဦးချင်းမြင့်က
ဟောသူကအာနာထိန်းတယ်ဆိုတာကလေနာသမားကြီးကိုယ်တိုင်လည်းတရားဝင်စီမှာထွက်ပါပြီ။အာနာသိမ့်တာပါ။အထောက်အရှင်းနဲ့လည်းမရှိပါဘူး။ဒါအခြေခံအဓိကအကြီးကြီးနိုင်ငံသစ္စာပေါင်းမှုကျွလွန်နေတယ်။မထူးဆက်ခင်းပြီးတော့ကျိုးစင်တက်ရမယ်အတူတူရှေ့ကိုဆွတ်တိုးပြီးတော့ဘာလို့ ਆ လို့ ਆ လုံးပါလဲ။တရားစနစ်ပြောင်းမယ်။ဒီကောက်ပွဲလုံးကိုသမရာဖြစ်အောင်လုပ်မယ်။အဲ့ဒီတော့ကျွန်တော်ကနိုင်ငံတော်ကြီးကဲရည်လည်းပဲထောက်နှစ်တရားတွေပါလေချလိုက်မယ်။အကုန်လုံးစုပေါင်းဆိုတယ်။ဝင်းကျုပ်ကြီးလည်းချအကလေးရတဲ့အဲ့ဒါကဘာမှမဆန်ဘူးသူတို့မှာရှေ့မှာကျိုးစင်မယ်ရှိတယ်သူတို့ဆွေမျိုးရေးဆိုရလဲသူတို့ကမကန်းကန်းရည်ဘူးကန်းလန်းတာနဲ့တကြိမ်နှစ်ထည်ဒီနိုင်ငံတော်အကြီးအကဲတွေလှုပ်ပေးရမယ်လှုပ်ပေးပြီဆိုရင်တကြိမ်နဲ့သူတို့ကနိုင်သွားပြီပဲအဲ့ဒါမျိုးဒီကာလတွေမှာတော့သူတို့ဆွေမျိုးရေးသူတို့ကလည်းမကန်းကန်းဘူးဒီဘက်ကလည်းမကန်းဘူးအပြိုင်ဆိုင်အပြင်းထန်စီးရင်လည်းပဲရင်ဆိုင်နေကြတယ်ပေါ့ဗျာ
ဒါချင်းအရင်အာဏာသိမ်းပြီးကာလဝင်နဲ့မတူပဲအခုကဒီနေ့ခံနောက်နေ့အလောင်းဖြစ်တာတွေအထိဖိနှိပ်မှုကတင်းထန်လွန်းနေလို့သုံးသပ်သူကထောက်ပြပါတယ
်။အခုတခေါက်ကဟိုအရင်ကျွန်တော်တို့ကြုံရတဲ့တဘောရဲ့ကျော်ရှင်နေရောတဘောကိုဆက်ချောင်းနေရော2000နေရောမတူပါဘူးခင်ဗျ။ဘုရားကနိုင်ငံရေးဟာကိုကျွန်တော်တို့ကိုယ်တိုင်အဖမ်းနေခံရဘူးလေ။သို့တော်လည်းဒီဘက်ကြီးကအသက်အန္တရာယ်ဆိုရလို့လည်းကြည့်အောင်မဖြစ်ခဲ့ဘူးပေါ့နော်။ကျွန်တော်တို့ကိုယ်တိုင်စစ်ဘေးရီမှာတော့ချောင်းစင်မီဘူးလေထောင်းပြီးကြံပြဘူးတော့တို့တော်လည်းမိပါတွေကဒီနေ့ခိုင်းနေနောက်လေဟိုဘယ်တော့ထောင်းရောက်သွားမယ်လို့ပဲဆိုရင်ရတာပေါ့နော်ဟိုကျိုးလုံးကကံလုံးကတော့တော့ဆိုရင်တော့မရှိအခုမှကြတော့ဒီနေ့ခိုင်းနေလက်ခံကြရအောင်လားတို့ဆိုတဲ့ပြဿနာဆက်တိုက်ဖြစ်ပါလေအားကြောနည်းနည်းကြီးပြောမယ်ဆိုရင်ဒီစစ်တပ်ဘက်ကလူတွေကတော်တော်လေးရဆက်ဆက်ကိုဖြစ်စင်းတိုင်းနေတာတွေ့ရတယ်ဟုတ်ကဲ့ကာလာကကဘာကြီးကဘာပြောပြောနော်ပဋိညာစုဖြစ်တဲ့အတွက်လူရင်ကြီးတွေရဲ့ခေတ်ကာလာလို့ပြောပြီးမယ်ဗမာပြည်မှာကတကယ်ရက်ဆက်ကျန်ကျုပ်ပြီးတော့ချင်းလောက်ပြောင်းသွားနေတဲ့အခြေအားဖြစ်တယ
်ဒီပေါ်ဘာကြောင့်အခုလောက်ထိဖြစ်လာရတာကိုမေးရမှာဦးချင်းမြင့်ကပဲ
စစ်ကောင်စီအဲ့ဒီနဲ့သူတို့ဘာမဆိုလုပ်မယ်ဥပဒေတွေကမလိုက်နာတော့ဘူးလို့ပြောပေါ်ရဆက်ဆက်ဝင်မှာကြီးညာပြီးပြီနော်သူတို့စစ်ကောင်ဦးနေရာလည်းပဲသူတို့ချရှင်လို့ခြားနေကြတယ်အခုကခြေပါကူနေလည်းမရဘူးကူရာကျော်ကခေါ်သွားတယ်မနဲ့တက်တယ်ဘာမှမတက်နဲ့သူကပြောင်းပြောတာပဲလေအဲညခေါ်သွားတယ်မနဲ့အတောင်းလာယူတချို့အလောင်းတော့မပေးဘူးအဲ့ဒါတွေကဘလို့နီးနေမှာကုလုံးနိုင်ကြမကောင်းနဲ့ဟာဒါမလို့ तू ကပေဝလာ73နဲ့နေမှာအဲ့လိုလုံနိုင်တယ်တဲ့ဘာမှတက်တယ်ရှာဖို့တက်တယ်ဘလို့ရှာဖို့ရမလို့ဘူးအဲ့တော့ခတ်မလဲရဘူးဆိုတော့လိုက်တာပြန်မလို့ဘူးအ ိုက်လိုပြထန်းလိုက်ပြီးရဲ့နောက်ကတော့ဘဝကြီးကဥပဒေမဲ့ဖြစ်သွားပြီပေါ့နော်အဲ့ဒါပါပဲ
တကယ်တော့နိုင်ငံတကာကတိုက်တွန်းနေတဲ့တွေ့ဆုံဆွေးနွေးမှုတွေဖြစ်မလာရင်အာဏာသိမ်းပြီးပုံပြင်းထန်လာနေတဲ့တိုက်ခိုက်မှုတွေထိမနိုင်သိမ်းရတိချက်ကိုပြင်းထန်လာမှာကိုစိုးရိမ်နေကြပါတယ်ခင်ဗျ